ကျမတော်မူပါစဒူတော်မောင်ကြီးပြီးခဲ့တဲ့ရက်ကအဘသတင်းတပုတ်ဖတ်လိုက်ရတယ်။သတင်းကပါလဲဆိုတော့ဒီမိုကရက်တစ်လူပေါင်မှာပြစ်မှုတစ်ခုကြောင့်လူသားတဦးကိုတေရန်ပေးဖို့တင့်မတင့်နဲ့မြန်မာနိုင်ငံမှာတေရန်ဖြတ်သိမ်းရေးအသိပညာပေးလှုံ့ဆော်မှုစကားဝိုင်းကိုရန်ကုန်မြို့မှာရှိတဲ့ရန်ကုန် International Hotel မှာပြုလုပ်ခဲ့တယ်ဆိုတဲ့သတင်းမှပဲငါတူအဓိကကတော့မြန်မာနိုင်ငံမှာတေရန်ပေးတဲ့ဥပဒေကိုဖြတ်သိမ်းဖို့လှုံ့ဆော်တဲ့ပွဲလုပ်ကြတာပါပဲ။အဲ့ဒီဆွေးနွေးပွဲသတင်းကြောင့်လူမှုကွန်ရက်ပေါ်မှာဝေဖန်တဲ့တွေစုညံသွားခဲ့ရတယ်။မင်းသိတဲ့အတိုင်းလူမှုကွန်ရက်တွေပေါ်မှာခုတလောတက်ငယ်မရိမှုကျူးလွန်တဲ့လူတွေကိုတေရန်ပေးဖို့တောင်းဆိုမှုတွေအတော်များများရှိခဲ့တယ်။တက်ငယ်မရိမှုအတွက်ပြင်းထန်ထိရောက်တဲ့ဥပဒေသစ်တွေရေးဆွဲပေးဖို့အစိုးရကိုတောင်းဆိုမှုတွေလုပ်ခဲ့ကြတယ်။ဒီလိုလူမဆန်တဲ့သူတွေကိုတေရန်ပေးပစ်ဖို့ပြင်းပြင်းထန်ထန်တောင်းဆိုနေချိန်မှာတေရန်ဥပဒေကိုဖျက်သိမ်းပေးဖို့လှုံ့ဆော်တဲ့အဖွဲ့အပေါ်လူတွေအမျက်ချောင်းချောင်းထွက်ခဲ့ကြတာပေါ့ငါတူ။လူတွေအဲ့ဒီဆွေးနွေးပွဲအပေါ်ဒေါသထွက်ခဲ့ကြတာလည်းမလွန်ဘူးလို့အဖပြောကြင်ပါတယ်။2006ခုနှစ်မှာ January လကနေ September လကုန်ထိတနိုင်ငံလုံးမှာလူသတ်မှု986မှု၊ဓမြမှု14မှု၊လူရဲမှု130မှု၊မရိမှု962မှုဖြစ်ပွားခဲ့ပါတယ်ငါတူ။လူသတ်မှုနဲ့မရိမှုတို့လိုအမှုကြီးတွေဖြစ်ပွားမှုနှုန်းကအခြားနှစ်တွေထက်စာရင်အရန်ကိုများပြားလွန်းခဲ့တယ်။တနိုင်ငံလုံးမှာအခုနှစ်6လအတွင်းမရိမှု962မှုဖြစ်ခဲ့ပြီးထပ်ဝက်ကြော်ကြော်ဟာတက်ငယ်မရိမှုတွေဖြစ်နေတယ်ငါတူ။လူတွေကတက်ငယ်မရိမှုကျူးလွန်တဲ့သူတွေကိုတေးတံပေးဖို့တောင်းဆိုနေတဲ့အချိန်မှာတေးတံဥပဒေကိုဖျက်သိမ်းပေးဖို့လှုံ့ဆော်တဲ့သူတွေဟာအလုံးရဲ့အမျက်ဒေါသကိုရင်ဆိုင်ရတော့တာပေါ့ငါတူတကယ်လဲငါတို့နိုင်ငံမှာပြစ်မှုကျူးလွန်တဲ့သူတွေဟာသူတို့ကျူးလွန်ခဲ့တဲ့ပြစ်မှုထက်ပေါ့လျော့တဲ့ပြစ်ဒဏ်လောက်ကိုပဲခံစားနေကြရတယ်ပြစ်မှုနဲ့ပြစ်ဒဏ်မမျှတတာတွေအများကြီးရှိနေခဲ့တယ်လူအခွင့်အရေးဆိုတာရှိသင့်ပေမဲ့အဲ့ဒီလူအခွင့်အရေးကိုလူသားဆန်တဲ့သူတွေပဲရသင့်တယ်လို့အဘတော်မြင်တယ်ငါတူတိုင်းသူပြည်သားတွေရဲ့အသက်အိုးအိမ်လုံခြုံမှုကိုအစိုးရကတာဝန်အပြည့်အဝယူနိုင်ရင်ခုနကတေရန်ဥပဒေကိုဖျက်သိမ်းပြဖို့တောင်းဆိုတာဟာမလွန်ဘူးလို့ပြောနိုင်ပေမဲ့ခုလိုတိုင်းပြည်မငြိမ်မသက်ဖြစ်နေတဲ့ကာလမှာအမှုခင်းတွေထောင်းထောင်းထအောင်ဖြစ်နေကျူးလွန်နေတဲ့ကာလမှာရာဇဝတ်မှုကျူးလွန်တဲ့သူတွေကိုအကာအကွယ်ပေးဖို့တေရန်ဥပဒေကိုဖျက်သိမ်းပေးရမယ်ဆိုတာကတော့လွန်လွန်းသွားပြီလို့အဖပြောကြင်ပါတယ်ကွယ်လူမဆန်တဲ့ပြစ်မှုတွေကိုကျူးလွန်မဲ့သူတွေကိုထိုက်သင့်တဲ့ပြင်းထန်တဲ့ဥပဒေတွေနဲ့ပြစ်မှုကျူးလွန်လာနိုင်တာကနေကာကွယ်ဟန်တာပေးဖို့လိုပါတယ်ဒီလိုမှမဟုတ်ရင်ပေါ့လျော့တဲ့ပြစ်ဒဏ်ကြောင့်ရာဇဝတ်ကောင်တွေဟာဥပဒေကိုမကြောက်ရွံ့မလေးစားပဲထက်ခါတလဲလဲပြစ်မှုကျူးလွန်မှုဝင်မလေးတဲ့အနေအထားကိုရောက်လာနိုင်ပါတယ်ငါတူရန်ကုန်တိုင်းဒေသကြီးတစ်ခုထဲမှာတင်ဆယ်လအတွင်းလူသတ်မှုပေါင်း130ကျော်ဖြစ်ပွားခဲ့တာကြောင့်အဲ့ဒီနှုံးဟာ3ရက်မှလူတစ်ယောက်ကျအသက်ခံနေရတဲ့အနေအထားဖြစ်နေပါတယ်တကယ်လို့မင်းဟာရန်ကုန်တိုင်းဒေသကြီးအတွင်းမှာနေထိုင်တဲ့သူတစ်ယောက်ဆိုနောက်3ရက်အတွင်းမှာမင်းအသက်ရှင်ရဲ့ရှိမယ်မရှိဘူးဆိုတာကံတင်ကံမမပြောနိုင်တဲ့အနေအထားဖြစ်နေပါပြီငါတူတငယ်မရိမှုကျွလွန်တဲ့သူတွေကိုတေတံဒါမှမဟုတ်တသက်တကျွန်ပြစ်ဒဏ်ပေးဖို့ဦးသိန်းစိန်အစိုးရလက်ထက်ကလေးကလွတ်တော်မှာတင်ပြခဲ့ပူပေမဲ့အဲ့ဒီအစိုးဟာကန့်ကွက်ခဲ့တဲ့သူတွေများနေတာကြောင့်ပယ်ဖျက်ခံခဲ့ရဘူးတယ်ဘလို့လူတွေကဘလို့နှလုံးသားမျိုးနဲ့ကန့်ကွက်ခဲ့ကြလဲဆိုတာတော့ငါတော့မတွေးတက်မိအောင်ပါပဲငါတူပို့ပြီးဆိုတာကကန့်ကွက်တဲ့သူတွေထဲမှာအမျိုးသမီးလွတ်တော်အမတ်တွေတောင်ပါနေတဲ့ဒီလိုပြစ်မှုနဲ့ပြစ်ဒဏ်မမျှတာတွေကြောင့်ငါတို့နိုင်ငံမှာရာဇဝတ်မှုတွေပိုပြီးထူထပ်လာခဲ့ရတယ်။ပြီးကြတဲ့လကမန္တလေးမြို့ပေါ်ကိုမြန်မာနိုင်ငံသားမှတ်ပုံတင်အတုလုပ်ပြီးဝင်ရောက်လာခဲ့တဲ့တရုတ်နိုင်ငံသားကိုတရားဥပဒေမျိုးနဲ့ကရာဇသက်ကြီးအမှု608နဲ့လက်ခံစစ်ဆေးခဲ့ပြီးဒဏ်ငွေတသိန်းနဲ့ကြေအေးပေးခဲ့တယ်။တကယ်ဆိုတရားမဝင်နေထိုင်မှုအပြင်မှတ်ပုံတင်အတုကင်ဆောင်မှုဟာအရန်ကိုကြီးလေးတဲ့ပြစ်ဒဏ်တက်ရောက်ရမှာဖြစ်ပေမဲ့ထိရောက်တဲ့ပြစ်ဒဏ်မပေးခဲ့ဘူး။ဒီလိုပဲအသက်မပြည့်သေးတဲ့ကလေးမကလေးကိုဖမ်းဆီးချုံနှောင်နှိပ်စက်ပြီးအကြိမ်ကြိမ်ဗလတ်ကာယကျူးလွန်ခဲ့တဲ့သူကိုထောင်ဒဏ်2နှစ်ပဲပြစ်ဒဏ်ချမှတ်ခဲ့တယ်။တရုတ်ဆောင်မင်းအုပ်စိုးဆိုရင်လည်းမသေးမချင်းရဲရဲဆက်ဆက်နှိပ်စက်တပ်ဖြတ်ခဲ့ပေမဲ့တသက်တကြုံကနေထောင်ဒဏ်10နှစ်ဆိုပြီးပြောင်းလဲပေါ့လျော့ပေးခဲ့ပြန်တယ်။ဒီလိုပဲညဉ့်ညမ်းစာပေတွေဖြန့်ဝေပြီးတရားဝင်လိုင်စင်မရှိဗီဇာမရှိဆေးကုသခွင့်မရှိပဲဆေးကုသနေကြတဲ့တရုတ်နိုင်ငံသားတွေနဲ့အတူလက်ပူးလက်ကျပ်ဖမ်းဆီးရမိတဲ့မန္တလေးမြို့ကတော်ဝင်နှင်းစီဆေးကုကန်ဆိုရင်တရက်ခန်းနေဟာဂွင်းလုံးကျအမှုကနေကင်းလွတ်ခွင့်ရခဲ့ကြတယ်။ဒါအပြင်ခွင့်ပြုချက်မဲ့ဆောက်လုပ်ခဲ့တဲ့ဆေးကန်အဆောက်အဦးကိုမြို့တော်စီပင်ကတင်စီထားရကနေနောက်ပိုင်းမှာရာဇဝတ်မှုကျူးလွန်သူတွေကိုပြန်ပြီးပေးအပ်ခဲ့တယ်။ဒါတွေဟာပြစ်မှုနဲ့ပြစ်ဒဏ်မမျှတတာတွေအဂတိလိုက်စားပြီးတရားဥပဒေစိုးမိုးမှုကိုရိမ့်ရိုင်စေခဲ့တဲ့တာရကတွေပေါ့ငါတူ။ဒီလိုတရားဥပဒေစိုးမိုးမှုမရှိလို့ပြစ်မှုနဲ့ပြစ်ဒဏ်မမျှတလို့ငါတို့နိုင်ငံမှာအမှုခင်းတွေများပြားလာပြီးဥပဒေဟာလူမလေးစားစရာအဖြစ်မျိုးရောက်နေရတာပါဒါကိုအစိုးရကဥပဒေသစ်တွေရေးဆွဲပြီးရာဇဝတ်မှုကျူးလွန်တဲ့သူတွေကိုပြင်းထန်ထိရောက်တဲ့ဥပဒေနဲ့အရေးယူဟန့်တားရမှာပါငါတူအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကိုမဲပေးခဲ့ကြတာဟာအဂတိမလိုက်စားတာဒ တိုင်းပြည်ပန္နာကိုအလွဲသုံးစားမလုပ်တာတမာတမက်ကြဖို့တခုတည်းအတွက်နဲ့လုံလောက်ပြီဆိုပြီးမဲပေးခဲ့ကြတာမဟုတ်ပါဘူးအဖက်ဘက်ကနိုင်ကြနေတဲ့အနေထားတွေကိုပြုပြင်ပြောင်းလဲပေးဖို့အတွက်ပါပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံစေပြီးတိုင်းပြည်စီပင်သားရာတိုးတက်လာဖို့ပါဒါတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကအချိန်ယူပြီးအောင်အောင်မြင်မြင်လှုပ်ဆောင်နိုင်မယ်လို့အဘတို့ယုံကြည်မျှော်လင့်ထားကြပါတယ်ကဲပါလူကလေးရေဒီတစ်ပတ်တော့ဒီလောက်ပါပဲကွယ်မင်းလည်းအချိန်ရရင်စပြန်ပါအောင်မင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဘစန်နီဦး